ဂါဇာအပြစ်ရရေးနဲ့အဖမ်းခံရတဲ့တရားခံတွေပြန်လွတ်မြောက်ရေးသဘောတူညီချက်တည်မြဲဖို့အတွက်အငင်းပွားမှုတွေရှိနေတဲ့အကြားကပဲအခုတနင်္ဂနွေ January 16ရက်မှာဒီသဘောတူညီမှုစတင်တော့မယ်လို့ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကပြောပါတယ်။ဒီသဘောတူညီချက်ကိုတနင်္ဂနွေနေ့မှာစအကောင့်ထဲဖော်မယ်လို့အပြည့်အဝယုံကြည်ကြောင်းဝန်ကြီး Blinken က Washington မှာပြုလုပ်တဲ့သူ့ရဲ့နှုတ်ဆက်ပွဲသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောပါတယ်။ကျေးဇူးပြုနေ့မှာပဲ Israel ဝန်ကြီးချုပ် Benjamin Netanyahu ကဟမတ်စ်တွေဟာသဘောတူညီမှုစာချုပ်ထဲကတချို့အပိုင်းတွေအတွက်နောက်ပြန်သွားနေတဲ့ပုံစံရှိတယ်လို့ဆွဆွဲပါတယ်။ဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဟမတ်စ်တွေဟာနောက်ဆုံးလမ်းရောက်မှုတွေအကြက်ကန်မှုစ조사တယ်လို့ဖော်ပြပါတယ်။ဟမတ်စ်တွေဖမ်းထားတဲ့အစ္စရေးတရားခံတွေနဲ့လူသားမှုကျွလွန်တဲ့ပါလက်စတိုင်းအချင်းသားတွေလဲလှယ်ရေးကိုအစ္စရေးကဗီဒိုအာဏာသုံးပယ်ချနိုင်တယ်လို့ပြောဆိုကြတာအရင်ပုံစံတိုင်းပြန်သွားတာမျိုးလို့အစ္စရေးဝန်ကြီးချုပ်ရုံးကဆွဆွဲတာပါ။ဒါပေမဲ့နိုင်ပိုင်းအတွက်မှာပဲဟမတ်စ်ကသူတို့ဖွဲ့ဟာအပြစ်ရဲ့သဘောတူညီချက်အတိုင်းလိုက်နာမယ်လို့ပြောပါတယ်။